ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ပဋိပက္ခတွေကိုစုံစမ်းဖို့ဆင်လွတ်မဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်တာဟာမြန်မာအစိုးရအတွက်ပိုပြီးကောင်းမွန်တဲ့နည်းလမ်းလို့မြင်ကြောင်းလူခွင့်ရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်။လူခွင့်ရေးကောင်စီရဲ့မြန်မာအရေးဆုံးဖြတ်ချက်မှာပါတဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ဆင်လွတ်ရေးနဲ့ပတ်သက်လို့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့မနေ့ကဘယ်လ်ဂျီယံမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပြောဆိုသွားတဲ့အပေါ်မှာအခုလိုတုံ့ပြန်ပြောဆိုကြတာဖြစ်ပါတယ်။ဆက်ပြီးနားဆင်ပါရှင်
။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့ကိုရောက်ရှိနေတဲ့ဒေါက်တာဆန်းစုကြည်ဟာဥရောပသမဂ္ဂနိုင်ငံသားရေးရာအကြီးအကဲဖက်ဒရီကာမိုဂါရီနီနဲ့မေလ၂ရက်နေ့ကတွေ့ဆုံပြီးတဲ့နောက်ပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ရမှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်တဲ့သတင်းတောက်တွေရဲ့မေးခွန်းတွေကိုပုံပွင့်လင်းလင်းပြောသွားပါတယ်။အထူးသဖြင့်ကုလသမဂ္ဂလူခွင့်ရေးကောင်စီကရခိုင်ပြည်နယ်မြောက်ပိုင်းကိုဆီလွတ်မဲ့လွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပတ်သက်ပြီးမြန်မာအစိုးရကသဘောမတူတဲ့အတွက်ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ပြောသွားပါတယ်။ဒါနဲ့ပတ်သက်လို့ဗြိတိန်အခြေစိုက်မြန်မာအရေးလှုပ်ရှားနေတဲ့ဘာမကန်ပိ UK အပါအဝင်အခြားလူခွင့်ရေးအဖွဲ့အစည်းတွေကတော့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်တာဟာမြန်မာအစိုးရအတွက်ပိုပြီးကောင်းမွန်တဲ့နည်းလမ်းလို့မြင်ကြောင်းအဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmana ကအခုလိုပြောပါတယ
် For Burma Campaign UK and other human rights organizations obviously we think
ဆုံးလန်းစစ်စီအဖွဲ့နဲ့ပူးပေါင်းဆောင်ရွက်တာဟာမြန်မာအစိုးရအတွက်ပိုပြီးကောင်းမွန်တဲ့နည်းလမ်းလို့ Burma Campaign UK နဲ့အခြားလူအခွင့်အရေးအဖွဲ့အစည်းတွေကပြက်ပြက်သားသားပဲမြင်မိပါတယ်ဒေါက်တာစုကြည်ဘက်ကလည်းသူတို့မှာရခိုင်စုံစမ်းရေးကော်မရှင်ဖွဲ့စည်းထားကြောင်းအမြဲပဲတုံ့ပြန်ပြောဆိုလို့ရှိပါတယ်
ဒါပေမဲ့လည်းမြန်မာအစိုးရရဲ့ရခိုင်ကော်မရှင်အပါအဝင်ကိုဖီအန်နယ်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်နဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့တွေရဲ့လုတ်ပိုင်ခွင့်အသီးသီးနဲ့တာဝန်အသီးသီးဟာကွဲပြားမှုတွေရှိနေကြောင်း Mark Farmana ကပြောပါတယ်။ဒါကြောင့်ကိုဖီအန်နယ်ဦးဆောင်တဲ့ကော်မရှင်ရှိနေပြီဖြစ်တဲ့အတွက်မြန်မာအစိုးရအနေနဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့မလိုဘူးလို့ဒေါက်ဆန်းစုကြည်ပြောသွားတဲ့အချက်ဟာအထင်အမြင်လွဲမှားစေကြောင်း Mark Farmana ကပြောပါတယ်။
The fact-finding mission is to investigate the violence and the human rights violations which
နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ဟာပြီးခဲ့တဲ့နှစ်အောက်တိုဘာ9ရက်နေ့မှာစတင်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းမှာဖြစ်ပါတယ်။နောက်ပြီးတော့ကိုဗီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကတော့ကြေပြန့်ပြီးနှစ်ဖက်လူအတိုင်းဝိုင်းဖွံ့ဖြိုးတိုးတက်ရေးနဲ့အတူရှင်တွဲနေထိုင်ရေးအတွက်အချက်လက်တွေကိုအကြံပြုတင်ပြမှာဖြစ်ပါတယ်။သူအနေနဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့လုပ်ပိုင်ခွင့်မရှိပါဘူး။နောက်ပြီးအပြစ်ကျူးလွန်သူတွေအတွက်ဘယ်သူတွေမှတာဝန်ရှိတယ်အဲ့ဒီအတွက်ဘာတွေလုပ်ရမလဲဆိုတာတွေကိုပြောဆိုခွင့်မပြုထားပါဘူး
။ဥရောပသမဂ္ဂဘက်ကရောဒေါက်တာဆန်းစုကြည်ရဲ့ပြောဆိုချက်တွေကိုလက်ခံနားထောင်နိုင်မယ့်အလားအလာရှိပါသလားဆိုတဲ့မေးခွန်းကိုတော့
The EU has traditionally been quite soft on human rights overall on Burma and particularly
မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ရင်ဥရောပသမဂ္ဂကသူ့ရဲ့ထုံးနှံစင်လာအတိုင်းသဘောထားပြော့ပြောင်းနေရှိပါတယ်အထူးသဖြင့်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုလည်းအပြည့်အဝထောက်ခံထားတာပါဒါကြောင့်လဲစုံစမ်းရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့ကိစ္စမှာသဘောထားကွဲလွဲပေမဲ့ဘာမှတော့ထူးထူးခြားခြားဖြစ်လာမှာမဟုတ်ပါဘူး
ဂျာမနီအခြေစိုက်မြမအရေးလှုပ်ရှားနေတဲ့ဥညွေအောင်ကတော့ဥရောပနိုင်ငံခေါင်းဆောင်တွေအနေနဲ့ဒေါက်တာဆန်းစုကြည်ရဲ့ပြောဆိုချက်တွေကိုလက်ခံစဉ်းစားနိုင်လိမ့်မယ်လို့မြင်မိကြောင်းအခုလိုပြောပါတယ်
။ဒေါက်တာဆန်းစုကြည်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာတော့တော်တော်လေးကိုထောက်ခံအားပေးတဲ့ကိစ္စမျိုးတွေ political dialogue partner အနေနဲ့ရောမှသူတို့ကသတ်မှတ်ထားတာဟိုဖြစ်တာဟုတ်မြန်မာနိုင်ငံကိုကြားသိခဲ့ရပဲဥက္ကဋ္ဌကိစ္စမှာလည်းပဲသူကသူတို့ EU ကနေပြီးတော့ Human Award ဒီပါလေပြီးတာတွေပါလေကိုသူလုတ်ခဲ့တာတွေရှိရတယ်လေ။နောက်ပြီးတော့မြန်မာဒီကိစ္စမှာဆိုလို့ရှိရင်လည်းပဲသူတို့ election စောင့်ကြည့်ရေးကိစ္စတွေမှာလည်းပဲ EU အနေနဲ့တော်တော်လေးပဲအထက်သက်ဝင်ဝင်ဟိုပါဝင်ပြီးတော့လုတ်ခဲ့တာတွေရှိခဲ့တော့ကျွန်တော်ထင်နေနေရတော့ဒေါက်အောင်ဆန်းစုကြည်ကအခုရောက်လာပြီးတော့ဒီ UN ကဒီဟိုနည်းစုံစမ်းရေးကော်မရှင်ဖွဲ့ဖို့ဒီပါလေအတွက်ပြောဆိုခဲ့တာဒီပါလေကတော့ဟိုသူပြောတဲ့ဟာတွေကထိရောက်လိမ့်မယ်လို့ EU ခေါင်းဆောင်တွေကလည်းသူစဉ်းစားလိမ့်မယ်လို့တော့ကျွန်တော်ယူဆပါတယ
်ဒေါက်တာဆန်းစုကြည်ဟာဘယ်လ်ဂျီယံကနေ ဒီကနေ့အီတလီနိုင်ငံကိုခီးဆက်မှာဖြစ်ပါတယ်အဲဒီကနေမှဗြိတိန်နိုင်ငံလန်ဒန်မြို့ကိုရောက်ရှိမှာဖြစ်ပြီး Freedom of the City of London ဆိုတဲ့ဂုံတူးဆောင်စုကိုလက်ခံရယူမှာဖြစ်ပါတယ်သူ့ရဲ့ဗြိတိန်ခီးစင်မှာလူခွေရေးလှုပ်ရှားသူတွေကဆန္ဒပြဖို့အစီအစဉ်ရှိကြောင်း Mark Farmana က VOE ကိုပြောပါတယ်ရှင်